တူကီနိုင်ငံမှာကာဒစ်ဂျီကိုထောက်ခံတဲ့ညီညာစွာလူတို့စုဝေးမှုကြီးမတိုင်ခင်နိုင်ပိုင်းအလို့အန်ကာရာမြို့ကယထာဘူရာယုံမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုနှစ်ခုကြောင့်လူ86ယောက်ထပ်မနေသေးဆုံးပြီးတော့200လောက်ဒဏ်ရာရသွားခဲ့ပါတယ်မြို့တော်အန်ကာရာရဲ့ဥလုစ်ခရိုင်မှာရှိတဲ့ယထာဘူရာယုံရဲ့အဓိကအထွက်ဂိတ်နာမှာပေါက်ကွဲမှုတွေဖြစ်ပွားခဲ့တာပါအလို့သမားဖွဲ့တွေနဲ့လူတို့အခြေပြုဖွဲ့စည်းတွေကစီစဉ်တဲ့လူတို့စုဝေးမှုကြီးမှာပါဝင်ကြမဲ့သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်တေဆုံးသူအရေးအတွက်ထပ်တိုးလာမှာကိုလည်းအာဏာပိုင်တွေဘက်ကစိုးရိမ်နေပါတယ်အခင်းဖြစ်ပေါ်တဲ့နေရာမှာအရေးပေါ်ကိစ္စရေးအဖွဲ့တွေရဲတွေဒဏ်ရာသူတွေနဲ့ရှုပ်ရှက်ခတ်နေပြီးတော့တေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းနေရာအတော်များများမှာတွေ့နေရပါတယ်ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာ IS စစ်သွေးကြွဒါမှမဟုတ်တရားမဝင် PKK ပါတီကိုစန့်ကျင်တဲ့တူရကီအမျိုးသားရေးဝါဒီတွေဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းကြပါတယ်တူကီသမ္မတရေဂျက်တိုင်အာရိုဂန်ကတော့ဒီတိုက်ခိုက်မှုဟာကျွန်တော်တို့တိုင်းပြည်ရဲ့ညီညွတ်မှုနဲ့ညီညာရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်စုပ်ရရှာပွဲကောင်းတဲ့လုပ်ရဖြစ်တယ်လို့ပြစ်တင်ရှုတ်ချလိုက်ပါတယ်။လုံခြုံရေးကိစ္စတွေလှုံ့ဆော်မှုအတွက်လာမယ့်3ရက်အတွင်းလုံမဲ့ကိစ္စတွေကိုဖျက်သိမ်းလိုက်ပါတယ်။ဒီပေါက်ခွဲမှုတွေကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့တူရကီလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။တူရကီအာဏာပိုင်တွေကတော့ဒီပေါက်ခွဲမှုတွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အခုချိန်ထိတော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးဘူး။